တရုတ်လုပ်ငန်းရှင်တို့အသက်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီမှာတရုတ်နယ်စပ်မှာရွှေလီမြို့ထဲမှာတွားရောက်အလုပ်လုပ်ခိုင်နေကြတဲ့မြန်မာလူသမားတွေကိုဒီအပိုင်းတွင်တရုတ်အာဏာပိုင်တွေကဖမ်းဆီးတာတွေပုံများလာနေပါတယ်။ဒီအပိုင်းတွင်မှာလည်းမြန်မာလူသမားရာနဲ့ချီဖမ်းခံရတယ်လို့ဒေသခံအကူအညီပေးအဖွဲ့တောင်းရှိသူတွေကပြောပါတယ်။ဒေသတွင်းမှာစီးပွားရေးခါဖြစ်နေတဲ့ကျိုးစက်ကြောင့်တစ်ဖက်နိုင်ငံနဲ့တွားပြီးအလုပ်လုပ်သူတွေပုံများလာတယ်လို့လည်းလူမှုအထောက်အကူပြုအဖွဲ့တွေကထောက်ပြကြပါတယ်။ထိုင်းခြေဆိုင်ပြည်ဝင်သတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ရှင်လူမျိုးတွင်စရုပ်လူမျိုးလှုပ်ရှင်သူကိုတတ်ဖြတ်သူတွေဟာမြန်မာလူ့သမားတွေဖြစ်တဲ့ဆိုတဲ့ဆွဆွဲချက်ကြောင့်စရုပ်အန္တပိုင်တွေကအလုပ်သမားတွေကိုစီစစ်ဖမ်းဆီးမှုတွေပုံများလာတယ်လို့ရှင်လူမျိုးနိုင်ရင်းနဲ့လူမှုကွန်ရက်ရေးကင်းကာဝန်ကဦးစိန်တင့်ကပြည်ပကိုပြောပါတယ
်ခုတော်တော်ကျန်စပုံနဲ့ရှင်လူသားတွေမှာလောကပြည့်ကိုတတ်တယ်ကဘာမှဒီတော့ကအမျိုးသမီးတယောက်ပါတယ်အဆန်မဖြစ်လို့လူကမှုကလည်းအသေးရတယ်ကပတ်ချပေးတာဝေးသေးတော့လားလားတော့လားမချတာရအဲ့ဒီဥစ္စာကိုအသေးကမပေးလိုက်သေးဘူးမင်းတို့ကလားဆောင်းတောင်းလိုက်တော့မတောင်းနိုင်ဘူးလို့ပြန်လိုက်ဘူးအဲ့ဒီစကားပြောလို့ဆိုပြီးတပစ်လိုက်တာကွာသူကအသေးဥစ္စာတော့ကတော့သူကလုံးသမားဆိုင်ကိုပုံလိုက်ရှာနေတာဒီသုံးလေးရဲ့တော်တယ်ကတဲကြီးနေကြီးကလုံးသမားဆိုင်ကြီးမှာတော့ပုံလိုက်ရှာမှာဆိုကွာလူနေအောင်ပြောလို့ရှိမတင်နဲ့စိတ်ဝါလို့လိုက်ခါလာ
ဝီယူချီကိစ္စနဲ့ဆက်ဆက်ပြီးတတ်ခဲ့တယ်လို့ဆိုတဲ့အဲ့ဒီလူကမှုကျူးလွန်လူတွေကိုမမိသေးပေမဲ့တရုတ်နိုင်ငံတွင်နေထိုင်ခွင့်လက်မှတ်မရှိတဲ့မြန်မာလူ့သမားတွေကိုဖမ်းဆီးတာများတယ်လို့ဦးစိန်တင့်ကပြောပါတယ
်နေထိုင်ခွင့်မရှိတဲ့လူတွေကိုသူကအကုန်လုံးဖမ်းတာရရောင်းရပြီးတော့ဖယားလူ့သမားတွေများတယ်ဆိုတာမပြောပြလူ့သမားရဲ့နောက်ချောက်တဲ့လူတွေအဲ့လိုကြီးများတယ်ခင်ဗျ
ဖမ်းဆီးခံရတဲ့သူတွေထဲမှာနတ်ဆန်နဲ့ဒီပေါ်မြင့်နဲ့ကြေးရွာကတန်းလူမျိုး60ကျော်လောက်ပါဝင်နေတယ်လို့တန်းဥပဒေထောက်ကူပြုရေးအဖွဲ့ကမိုင်းမျိုးအောင်ကပြောပါတယ
်။တန်းဆီးခံရတဲ့သူပေါ်တော်တယောက်နဲ့ကျွန်တော်တို့ကဒီမှာစကားပြောကြည့်တဲ့အချိန်မှာလောက်ကြရတဲ့ကျွန်တော်ပြအစုလိုက်ဖမ်းခံရတယ်ဒီမှာကျွန်တော်တို့အမှန်ပေါ့နော်။အဲ့ဒီထုတ်တယ်မှာပြောတော့ဒီမှာအမှန်ကြီးတဲ့တန်းလူမျိုး60ကျော်လောက်ရှိတယ်။ဒီမှာနိုင်ငံသားတွေကလည်းအမှန်မင်းသားကျော်လောက်ရှိတယ်ဆိုတော့အားလုံးတောင်းနိုင်တယ်အမှန်နိုင်ငံသားတွေကလောက်ကြရတော့ရှိတယ်ပေါ့နော်။
တရုတ်နိုင်ငံမှာသွားရောက်လို့လုတ်ကန်ဖို့အတွက်လူသူမှာစာအုပ်သုံးမျိုးကန်ဆောင်ထားရပြီးအစိမ့်အောင်စာအုပ်လုတ်ရင်6လအနေတိုင်းခွင့်ရှိပါတယ်။အနည်းအောင်စာအုပ်ကတော့မွေးစည်းဝါတင်ချင်းကြောင်စစ်ဆေးထားတဲ့စာအုပ်ပြင်ကြက်သွေးအောင်စာအုပ်ကတော့9လအနေတိုင်းခွင့်စာအုပ်လည်းရှိရမှာဖြစ်ပြီးတစုံတစ်ခုလိဟင်းတာကိုစစ်ဆေးသွေးရှိရင်ဖမ်းဆီးထောင်ချနိုင်ပါတယ်။ရှမ်းပြည်နယ်မူဆွေမြို့တစ်ဖက်ကတရုတ်နိုင်ငံရှီလီနဲ့ကျယ်ကောင်ဘက်မှာပလုတ်လုတ်နေသူမြန်မာနိုင်ငံသားပေါင်းကန်းလောက်ရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသကလူငယ်တော်တော်များများဟာတရုတ်နိုင်ငံတွင်ဝင်ရောက်လို့လုတ်ကန်နေကြတာပါ။ဒေသတွင်းစီယူတတိပခတ်ကြောင့်တစ်ဖက်နိုင်ငံတွေအလွတ်လွတ်ကန်နေသူတွေများတယ်လို့မိုင်းမျိုးအောင်ကပြောပါတယ်
။တနည်းကပြိပခတ်ဖြစ်နေကြတယ်။အဲဒီနဲ့ပြိပခတ်ကစီယူစင်ဆောင်နေရတဲ့အတိုင်းရှိတယ်ပေါ့နော်။နောက်တစ်ခုကျတော့အဲဒီနဲ့တဲ့ပြိပခတ်ရဲ့နောက်ဆက်သွဲကြောင့်ပေါ့နော်။နောက်ဆုံးကဒီစီးပွားရေးစီယူပြီးဘူးအလုပ်ပိုင်းနဲ့အချင်းချင်းရှိပေါ့နော်။အချင်းချင်းရှိတဲ့အခါကျတော့ပြည်ပြည်မှာလုပ်နေကြဆန်းလာတ
ယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာစိုင်းစားလက်နက်ကဖွဲ့စည်းတဲ့ကမတော်ကြားပိုက်ပွဲဖြစ်ပွားနေတယ်လို့အချင်းချင်းကြားမှာလည်းစီယူတင်းမာမှုတွေရှိနေတာကြောင့်ဒေသတွင်းလုံခြုံမှုအားနည်းနေပါတယ်။ဒါကြောင့်နိုင်ငံရေးမတည်ငြိမ်မှုဂုံဂွေးနှုံကြီးကြီးမှုငွေလဲနှုံကွာချက်ကြီးလာမှုတွေဟာလည်းတိုင်းပြည်မှာလှုပ်လှုပ်ရင်းလူတွေမှုဘဝဆိုးသက်လာဖို့မျှော်လင့်ချက်နဲ့သွားရလုတ်ကန်သူတွေများပြားလာနေပါတယ်ခင်ဗျာ